Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Dance ရဲ့2018ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925/32နဲ့လိုင်းလ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
သောရရှင်မြတ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးဆွေးနွေးဖို့ဆိုတာမှာအတိတ်ပဲပြုတ်ရတဲ့ဆွေးနွေးမှုဖြစ်ဖို့မြောက်ကိုရီးယားဘက်ကသဘောတူမှသာဖြစ်မယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ရခိုင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့ရေရေရာရာသိပါမလားဆိုတဲ့အပေါ်မှာတန်တရားရှိတဲ့အကြောင်းဗီတင်နိုင်ငံဆိုင်ဝန်ကြီးကပြောဆိုပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ဟာပြည်တော်စုနေ့ဖြစ်ပါတယ်။ပြည်ထောင်စုဆိုတာနဲ့ပတ်သက်လို့တိုင်းရင်းသားတွေရဲ့ခံစားချက်ကဘယ်လိုရှိပါသလဲ
။ဒါပေမဲ့လက်ရှိအခြေအနေမှာတော့ကျမတို့ဒီ budget အသုံးချမှုကိုပဲကြည့်ကြည့်ရင်းနှီးမြှုပ်နှံမှုကိုပဲကြည့်ကြည့်ဒီပြည်ထောင်စုလို့ပြောတဲ့အခါမှာမျှဝေခံစားမှုမှာကတော့တိုင်းရင်းသားဒေသတွေအထူးဖြင့်တောင်တန်းဒေသတွေမှာအင်မတားမှနစ်နာနေတဲ့တန်းတူညီမျှမှုမရှိဆိုဘူးဆိုတာကိုတော့မြင်နေရတယ်ဒါအကောင့်ထည့်ဖို့မှု
ပဲ။ကြင်တိုင်းရင်းသူဒေါခွန်ကြာပြောကြားသွားတာပါဒီအကြောင်းနဲ့အတူဝါဒေတာမှာဒီသွာလာကွင်းတွေပိတ်ပင်ခံရတာဘလို့ရောက်ပါတယ်ဆိုတာကိုနားဆင်ရမှာဖြစ်တယ်လို့အွန်လိုင်းနှီးပညာနဲ့ပတ်သက်တဲ့မိတ်ဆက်ပွဲတစ်ခုကိုလည်းကြားဖို့ရှိပါတယ်။ဒါအပြင်ရုရှားနိုင်ငံမှာပြတ်ကျသွားတဲ့လေရင်ခရီးတင်လေရင်အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှစတာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားအနေနဲ့အတိတ်ပဲရှိတဲ့ဆွေးဆွတ်ဆွေးနွေးမှုလုပ်ဖို့အစဉ်အနှံဖြစ်တယ်ဆိုတာကိုပြသမှသူ့ရဲ့နျူကလ িয়ার ပယ်တင်တပ်ဒုံးကျည်အစည်းအဝေးရေးဆွေးဆွတ်ဆွေးနွေးမှုဖြစ်နိုင်မယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ကွဲကွဲပြားပြားဖြစ်ဖို့တော့အချိန်စောလွန်းသေးတယ်လို့လည်းနိုင်ငံဆိုင်ဝန်ကြီးထေလဆန်ကအီဂျစ်နိုင်ငံခီးစင်အတွင်းမှာပြောဆိုခဲ့တာပါ။အရင်ပြောထားတဲ့အတိုင်းမှာပဲမြောက်ကိုရီးယားဘက်ကရိုးရိုးသားသားအတိတ်ပဲရှိတဲ့နီလန်းနဲ့ညှိနှိုင်းဖို့အစဉ်နဲ့ဖြစ်ပြီးလို့ဆုံးဖြတ်မဲ့အပေါ်မှာပဲမူတည်တယ်။မြောက်ကိုရီးယားအနေနဲ့တွေ့ဆုံဆွေးနွေးရေးစပွဲဝိုင်းမှာဘာရှိရမလဲဆိုတာကိုသိထားပြီးဖြစ်ပါတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးကပြောဆိုသွားတာပါ။အီဂျစ်နိုင်ငံဆိုင်ဝန်ကြီးဆာမီရှာကူရီနဲ့ပူရဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးတီလာဆန်ကအခုလိုပြောတာပါ။နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာတော့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆီးရီးယားနဲ့လေဗျာအရေးတို့လိုဒေသတွင်းလုံခြုံရေးကိစ္စတွေပါဝင်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအီဂျစ်နိုင်ငံအပေါ်အမေရိကန်ကအခိုင်အမာဆက်လက်ထောက်ပံ့ပေးနေတယ်ဆိုတာကိုအီဂျစ်ပြည်သူတွေယုံကြည်မှုရှိဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အရှေ့လေပိုင်းဒေသ၅နိုင်ငံခီးစဉ်အတွင်းအီဂျစ်နိုင်ငံကိုပထမဆုံးဝင်ရောက်တဲ့အမေရိကန်နိုင်ငံဆိုင်ဝင်ကြီးရဲ့ခီးစဉ်အတွင်းအီဂျစ်သမ္မတအဒဲလ်ဖာတာအယ်ဆစ်စီနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ဒီနောက်မှာတော့ဂျော်ဒန်၊တူရကီ၊လေဗနန်နဲ့ကူဝိတ်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံမြို့တော်မော်စကိုအနီးမနေ့လေရင်ပြက်ကျခဲ့တာမှာလိုက်ပါသွားသူ82လုံးသေဆုံးခဲ့ပြီးတဲ့နောက်ဒီနေ့မှာတော့ရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစုံစမ်းမှုတွေကနှင်းတွေဖုံးနေတဲ့ကွင်းပြင်ထဲမှာသေဆုံးသူတွေရဲ့ကျဉ်ကျဉ်အလောင်းတွေကိုတွဲလွန်စားတွေကိုရှာဖွေနေကြပါတယ်။အသက်5နှစ်ကနေ89နှစ်ကြာခီးတဲ့65ကိုလိုက်ပါခဲ့တယ်လို့ရုရှားရေးပေါ်ဝန်ကြီးဌာနကထုတ်ထားတဲ့စာမှာဖော်ပြထားပေမဲ့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့ဖော်မပြထားပါဘူး။လေရင်ပြတ်ချက်ရနေရာမှာလူပေါင်း400ကျော်နဲ့ကားစီး80ဆေးလွတ်ထားတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။ Antonov AN 148လေရင်ပြန်တက်ပြီးမကြာခင်ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုအထူးကော်မရှင်ဖွဲ့စုံစမ်းဖို့သမ္မတဗလာဒီမာပူတင်ကညွှန်ကြားထားပါတယ်။ပြတ်ကျစေခဲ့တဲ့အကြောင်းရင်းဖြစ်နိုင်ခြေတွေအဖြစ်လေရင်မှုမှနည်းပညာဆိုင်ရာချွေရင်မှုနဲ့ရာသီဥတုအခြေအနေတွေကိုစုံစမ်းရေးကော်မတီကပြောဆိုထားပေမဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ခြေကိုတော့ရည်ညွှန်းမထားပါဘူး။ရှာဖွေရေးအဖွဲ့ကလေရင်ပြတ်သက်မှုမှတ်တမ်းဆက်တလုံးကိုတွေ့ရှိထားပေမဲ့အဲ့ဒီဟာကလည်းအချက်လက်အတန်းမှတ်တမ်းဟုတ်မဟုတ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ရုရှားသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နဲ့နေဆက်ပါကစ္စတန်ဘက်မှအမေရိကန်တို့ရဲ့အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရတဲ့စစ်သွေးကြွတွေထဲမှာမတရားအသင့်ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ဒုတိယအကြီးအကဲလည်းပါဝင်ခဲ့တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကဒီကနေ့တနင်္လာနေ့မှာအတည်ပြုပါတယ်။ခန်ဆက်စန်ဂျာနာတေဆုံးမှုကြီးညာချက်ထဲမှာတော့ မြောက်ပိုင်းဝါဇီရစ်စတန်ဒေသဂေါ်ဝစ်မှာဖေဖော်ဝါရီလ၈ရက်နေ့မိုးမလင်းခင်အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုဖြစ်ခဲ့တာလို့တာရစ်အီတာလီဘန်ပါကစ္စတန် TTP အဖွဲ့ရဲ့ပြောခွင့်ရကပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံတွင်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဝေးဒိန်းဒရုန်းယာဉ်နဲ့စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးအမေရိကန်တာဝန်ရှိသူတွေဘက်ကရှာရှာပါပါပြောဆိုထားတယ်လို့လူမျိုးစုသတင်းရှင်းမြစ်တွေဒေသဆိုင်ရာထောက်လှမ်းရေးတာဝန်ရှိသူတွေကတော့စံချနာနဲ့သူ့ရဲ့တိုက်ခိုက်ရေးသမားတွေအာဖဂန်နစ္စတန်နိုင်ငံကို့စ်ပြည်နယ်ကနေအိမ်ပြန်အလာလမ်းမှာသူတို့စီးလာတဲ့ကားကိုဒရုန်းယာဉ်ကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့ပြောဆိုကြပါတယ်။တေသွားတဲ့တာလီဘန်တပ်မှုကကို့စ်မှာခိုးလုံနေတာလို့ယုံကြည်ထားကြပြီးအာဖဂန်နိုင်ငံတွင်းကအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေဒေသခံတပ်ဖွဲ့တွေအပေါ်အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုကြီးတွေလုပ်တယ်လို့ဆွတ်ဆွဲခံထားတဲ့ဟက်ကနီကွန်ရက်နဲ့ပတ်သက်မှုရှိတယ်လို့လည်းယုံကြည်ထားကြပါတယ်။သူကိုတုတ်တင်ရှင်းလင်းလိုက်နိုင်တာဟာဆိုရင်ပါကစ္စတန်တာလီဘန်အဖွဲ့အတွက်တော့အကြီးအကျယ်အထိနာစေတာဖြစ်တယ်လို့လည်းသုံးသက်သူတွေကပြောဆိုကြပါတယ်ရှင
်။အမေရိကန်နိုင်ငံမှာရွေရွေးနေတဲ့အခြေခံစောက်အုံတွေအရေးကြီးတွေဖြစ်ရှင်းမဲ့ဒေါ်လာ 1.5 ထရီလီယံဒံအစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကဒီနေ့ရှင်းပြမှာဖြစ်ပြီးကနဦးလုပ်ငန်းတွေကိုဆွေးနွေးဖို့အတွက်ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပါပါ။အမေရိကန်နိုင်ငံအတွင်းကလမ်းတွေတံတားတွေရထားလမ်းတွေနဲ့တခြားအခြေခံစောက်အုံတွေကိုပြင်ဆင်ရေးအတွက်ပြည်တော်စုစုရရန်ပုံငွေဒေါ်လာ200ဘီလီယံထည့်ဝင်ပြီးပြည်내နဲ့လုပ်ငန်းကြီးတွေဘက်ကဒေါ်လာ 1.3 ထရီလီယံရင်းနှီးမြှုပ်နှံဖို့အခုအစီအစဉ်ကရည်မှန်းထားတာပါဒီသတင်းဘက်ကတော့အခြေခံစောက်ဦးပိုင်းအတွက်တကယ့်သတင်းဘက်ဖြစ်ပါတယ်အရှိအလဲပိုင်းဒေတာအတွင်းအမေရိကန်စီးဆောင်းချက်တွေမှာဒေါ်လာ9ထရီလီယံမိုက်မဲ့မဲ့အသုံးပြုရကနေအခုတော့နိုင်ငံတွင်းယင်းနှိမ့်မြှုပ်နှံမှုတွေစတင်ရမယ့်အချိန်ဆိုပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ပြည်တော်စုစုရဲ့ရန်ပုံငွေဒေါ်လာဘီလီယံ200ကိုတော့လက်ရှိရှိနေတဲ့အစီအစဉ်တွေကနေအသုံးစီဖြတ်တောက်မှာဖြစ်ပါတယ်။အဲ့ဒီထက်ကထက်ဝက်ကိုတော့ပြည်နယ်နဲ့ဒေသနာအစိုးရတွေဘက်ကရန်ပုံငွေတန်းတူထည့်ဝင်လာစေရေးမလုံးပေးဆွဲဆောင်တဲ့အစီအစဉ်မှာသုံးမှာဖြစ်ပါတယ်။ဒေါ်လာ50ဘီလီယံကိုတော့ကျေးလက်စီမံကိန်းတွေကိုပေးမှာဖြစ်ပြီးပြည်နယ်တွေရဲ့လူမှုအသုံးစီရန်ပုံငွေဖြစ်ပြည်တော်စုစုရကထောက်ပံ့တဲ့ပုံစံနဲ့ပေးမှာဖြစ်ပါတယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကထိတ်လန့်ကြောက်ရွံ့ဖွယ်အခြေအနေတွေကိုအပြည့်အဝနားလည်ထားတယ်လို့မထင်တဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသတွင်းမိရှုခံထားတဲ့ကျေးရွာတွေကိုမနေ့ကတွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကရိုဟင်ဂျာတွေဌာနေပြန်ရေးကိုပံ့ပိုးပေးလိုတဲ့ဆန္ဒကိုဒေါအောင်ဆန်းစုကြည်ဘက်ကပြသလာမယ်ဆိုရင်တော့သူမဟာအပြောင်းလဲတွေကိုဆက်ပြီးဖော်ဆောင်နိုင်မှာဖြစ်တယ်လို့သတင်းမီဒီယာတွေကပြောဆိုသွားပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတာတွေနဲ့နိုင်ငံသွားနေတဲ့လမ်းကြောင်းအပေါ်မှာဝန်းနေရတယ်လို့လည်းထပ်လောင်းပြောဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုဏ်သိက္ခာနဲ့အညီဌာနေပြန်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကချေရွာတွေမိရှုခံထားရတာကမွတ်စလင်တွေကကိုယ့်အိမ်ကိုမိပြန်ရှို့တာလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုကြပေမဲ့လို့လဲဗြိတိန်နိုင်ငံခြားရေးဝန်ကြီးကတော့ကိုယ့်အိမ်ကိုမိပြန်ရှို့တယ်ဆိုတာကိုမယုံကြည်ဘူးလို့ပြောဆိုခဲ့ပါတယ်ရှင
်။အစ္စရေးဝန်ကြီးချုပ်ဗန်ဂျမန်နေတန်ယာဟုကစီးရီးယားနိုင်ငံတဲကအီရန်နဲ့စီးရီးယားတပ်တွေကိုအပြင်းထန်အထိနာအောင်ပြန်တိုက်ခိုက်နိုင်ခဲ့ပြီးနောက်ထပ်ဘလို့ကြွကြမှုမျိုးကိုမဆိုဆက်တံပြန်ချိန်မုံသွားမယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်နေတန်ညာဟုကဆက်ပြီးအခုလိုအစ္စရေးရဲ့တိုက်ခိုက်မှုပုံစံကိုဘလို့မှပြောင်းစရာအကြောင်းမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့လည်းကက်ဘိနက်ဝန်ကြီးစီဝေးအဖွဲ့မှပြက်ပြက်သားသားပြောလိုက်ပါတယ်။ဒါအပြင်ဝန်ကြီးချုပ်နေတန်ညာဟုကအစ္စရေးကိုအထိနာဖို့ကြိုးစားတဲ့ဘသူကိုမဆိုပြန်အထိနာစင်မှဖြစ်တယ်။ဒါဟာအစ္စရေးရဲ့မူဝါဒဖြစ်ပြီးဒီတိုင်းပဲဆက်သွားမယ်လို့အခိုင်အမာပြောလိုက်ပါတယ်။အခုစနေနေ့မှာတုံ့ပြန်ခဲ့တဲ့ဒီအစ္စရေးရဲ့တိုက်ခိုက်မှုဖြစ်လာရတာကစီးရီးယားလေကြောင်းကာကွယ်ရေးအဖွဲ့အနေနဲ့အစ္စရေးရဲ့ F-16 တိုက်လေယာဉ်တစ်စင်းကိုလေယာဉ်ပစ်လက်နဲ့ထူးထူးခြားခြားပစ်ချခဲ့ပြီးတဲ့နောက် ပြန်ထုတ်ပြန်တက်ခတ်လိုက်တာဖြစ်ပါတယ်အခုလိုအစ်စတရေးတိုက်လေရင်တစ်စင်းပြစ်ချခံရတာက1982ခုနှစ်နောက်ပိုင်းကနေဆိုရင်ပထမဆုံးအကြိမ်ခံလိုက်ရတာဖြစ်ပါတယ်အစ်စတရေးစစ်ဘက်အစိုးရလေရင်မှုတွေအနေနဲ့စစ်လေရင်တွေကလည်းအချိန်မီခုန်ထွက်နိုင်ခဲ့ပြီးဒီစစ်လေရင်ဟာအစ္စရေးပိုင်နယ်ထဲမှာပဲပြတ်ကျသွားတာလို့ဆိုပါတယ်ဒါအပြင်ဒီလေရင်မှုအလုံးကိုအေးပေါ်ကယ်ဆယ်နိုင်ခဲ့ပြီးတဦးပဲအပြင်းထန်ဒဏ်ရာရကနောက်ထပ်ကတော့ဒဏ်ရာနည်းနည်းပဲရခဲ့တယ်လို့အစ္စရေးဘက်ကဆိုပါတယ်အစ္စရေးဘက်ကဆက်ပြီးဒီတံပြန်တက်ခတ်မှုတွေဆီးရီးယားနိုင်ငံတဲကအီရန်နဲ့ဆီးရီးယားပြစ်မှတ်တံတားစင်ထက်မင်းကိုတက်ခတ်နိုင်ခဲ့ပြီးဒီထဲမှာကုကဲမှုဌာနချုပ်နဲ့ဒုံးကြီးကာဝေးစခန်းတွေလည်းပါသွားတယ်လို့ထုတ်ပြောထားပါတယ်ခင်ဗျ
အာဖရိကဒေသတွင်ထူးချွန်စွာခေါင်းဆောင်မှုကိုအတိမတ်ပြုပြီးစူဂျေးဒေါ်လာ၅သန်းပေးအပ်တဲ့မိုးအီဘရာဟင်စုကိုလိုင်ဘေးရီးယားသမ္မတဟောင်းအဲလင်းဂျွန်ဆင်ဆာလီဖ်ကိုချီးမြှင့်လိုက်ပါတယ်။ပြီးခဲ့တဲ့လကသမ္မတဂျွန်ဆင်ဆာလီဖ်ရာထူးခဆင်းခဲ့တာဖြစ်ပြီး1944ခုနှစ်နောက်ပိုင်းလိုင်ဘေးရီးယားနိုင်ငံမှာပထမဆုံးဒီမိုကရေစီနီးကြာအာဏာလွှဲပြောင်းမှုလည်းဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်အဲလင်းဂျွန်ဆင်ဆာလီဖ်ဟာအာဖရိကတိုက်မှာရွေးကောက်ခံရတဲ့ပထမဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်။6နှစ်တတ်တဲ့2ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတအနေနဲ့လိုင်ဘေးရီးယားအခြေခံဥပဒေအရနောက်ထပ်သမ္မတရွေးကောက်ခံခွင့်မရှိတော့တာလည်းဖြစ်ပါတယ်။မိုးအီဘရာဟင်ဖောင်ဒေးရှင်းကိုတည်ထောင်သူဆူရတ်နွယ်ဘွားဆက်သွယ်ရေးလုပ်ငန်းရှင်ကြီးမိုးအီဘရာဟင်ကတော့အခုပထမဆုံးသောအီဘရာဟင်ဆုရှင်အနေနဲ့ဂျွန်ဆင်ဆာလီဖ်ကိုချီးမြှင့်လိုက်တဲ့အပေါ်ဂုဏ်ယူရကြောင်းပြောဆိုထားပါတယ်ရှင်။
အိုလံပစ်ပွဲမှာအရင်ဆုမရခဲ့လို့အထူးကြေကွဲခဲ့ရတဲ့ American ရေကဲစကိတ်စီသမားနှစ်ဦးအခုတော့ဆုတွေဆက်ခူးသွားကြပါပြီ။လွန်ခဲ့တဲ့၄နှစ်အိုလံပစ်ပွဲမှာဆုတစိတ်တွေရတဲ့အထိအသင်းဖွဲ့မကစားနိုင်ခဲ့တဲ့အတွက် American စကိတ်အစားသမား Marai Nagasu နဲ့ Adam Ribbon တို့ဟာအဲ့ဒီအချိန်က Nagasu ရဲ့အိမ်ခေါင်းမှုပေါ်မှာ Hamburger အထူးစားရင်ကြေကွဲခဲ့ရတဲ့အကြောင်း Ribbon က NBC သတင်းဌာနကိုပြောခဲ့ပူပါတယ်။အခုကအသက်24နှစ်ရှိပြီဖြစ်တဲ့ Nagasu နဲ့အသက်28နှစ်ရှိပြီဖြစ်တဲ့ Ribbon တို့ဟာအိုလံပစ်ကြေးရွာမှာအခန်းပေါ်တွေဖြစ်နေကြပြီဒီနေ့ကစားပွဲမှာသူတို့နှစ်ဦးလုံးကောင်းကောင်းကစားနိုင်ခဲ့ကြပါတယ်။ဒါကြောင့်အတင်းလိုက်စကိတ်အားကစားပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုကစားအားကစားသမားတွေအနေနဲ့ကြေးရစိစုစခူးနိုင်ခဲ့တာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မွန်တယ်ဘယ်လိုမြို့သူနဂါဆုဟာအတင်းလိုက်ပြင်ပြိုင်တဲ့မြို့သမီးစကိတ်အလွတ်စီးပွဲမှာလေထဲမှာ၃ဘတ်အထိလှည့်ပြပြီးစီးပြနိုင်ခဲ့တဲ့ပထမဆုံးအမေရိကန်မြို့သမီးစကိတ်မှာဖြစ်သွားပြီးတကဘာလုံးမှာလည်းတတိယမြောက်အဲ့လိုကစားပြနိုင်သူဖြစ်သွားပါပြီခင်ဗျာ။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိဉ္ဇီထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြသွားပါမယ်ဖေဖော်ဝါရီ၁၂ရက်ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ကြိမ်မြောက်ပြည်ထောင်စုနေ့ဖြစ်ပါတယ်ပင်လုံစာချုပ်ချုပ်ဆိုပြီးပြည်ထောင်စုရဲ့လို့ပေါ်ပေါက်လာတာ82နှစ်ပြည့်သွားပေမဲ့မြန်မာနိုင်ငံအတွင်းမီတင်းနေထိုင်ကြတဲ့တိုင်းသားပြည်သူတွေနဲ့မြေပြန့်နေပြည်သူတွေကြားကွာဟချက်ကြီးမားစွာရှိနေစေပဲလို့တက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားအရေးလှုပ်ရှားသူတွေကပြောပါတယ်ပြည်ထောင်စုအပေါ်တိုင်းရင်းသားတွေရဲ့အမြင်ကိုကိုဇော်ဝင်းလန်ကစူးစီးတင်ပြထားတာပ
ါအင်္ဂလိပ်ကိုလိုနီလက်အောက်ကမြန်မာနိုင်ငံလွတ်မြောက်ရေးကြိုးပမ်းစဉ်ကာလ1948ခုနှစ်မှာမြန်မာလူလတ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေပင်လုံမြို့မှာရရှိခဲ့တဲ့သဘောတူညီချက်အရတောင်တန်းမြေပြန့်ပေါင်းစည်းပြီးပြည်ထောင်စုမြန်မာနိုင်ငံတော်အဖြစ်တည်ဆောက်ကြဖို့ဆုံးဖြတ်ခဲ့ကြတဲ့ဖေဖော်ဝါရီလ12ရက်နေ့ကိုပြည်ထောင်စုနေ့အဖြစ်သတ်မှတ်ထားတာပါပြည်ထောင်စုမြန်မာနိုင်ငံရဲ့လို့ပေါ်ပေါက်လာရေးအတွက်တိုင်းရင်းသားလူမျိုးစုတွေပါစုပေါင်းပါဝင်ဖွဲ့စည်းထားတာဖြစ်ပေမဲ့တောင်တန်းနဲ့မြေပြန့်ဒေသအပေါ်ဆက်ဆံမှုမှာကွာဟချက်တွေရှိနေစေဖြစ်တယ်လို့ကချင်ချင်းချင်းရဲ့ကိုယ့်ရဲ့အဖွဲ့ကဒေါ်ခွန်ကြာကပြောပါတယ
်ဒီတိုင်းရင်းသားပြည်သူလူထုအားလုံးရဲ့ကိုစားခေါင်းဆောင်တွေဟာပေါင်းပြီးတော့မှပြည်ထောင်စုဆိုတဲ့စကားလုံးကိုစမတို့စတင်ဖော်ထုတ်ခဲ့တယ်တည်ထောင်ခဲ့တာဖြစ်တယ်ဒါကြောင့်မို့လို့တိုင်းရင်းသားတွေဟာပြည်ထောင်စုရဲ့ co-founders တွေဖြစ်တယ်ပေါ့ဒါပေမဲ့လက်ရှိအခြေအနေမှာတော့ကျမတို့ဒီ budget အသုံးချမှုကိုပဲကြည့်ကြည့်ရင်းနှီးမြှုပ်နှံမှုကိုပဲကြည့်ကြည့်ဒီပြည်ထောင်စုလို့ပြောတဲ့အခါမှာမျှဝေခံစားမှုမှာကတော့တိုင်းရင်းသားဒေသတွေအထူးဖြင့်တောင်တန်းဒေသတွေမှာအင်မတန်မှနစ်နာနေတဲ့တန်းတူညီမျှမှုမရှိဆိုဘူးဆိုတာကိုတော့မြင်နေရတယ်ဒါအကောင့်ထည့်ဖို့မှုပိုင်းဖြစ်တယ်လို့လက်ရှိအခြေအနေမှာပဲကြည့်မယ်ဆိုရင်ဒီအောက်မြန်မာနိုင်ငံတစ်ခုလုံးမှာဆိုရင်တော်တော်လေးငြိမ်းချမ်းနေတာကိုတွေ့ရတယ်တို့တော်လည်းပဲဒီရှမ်းပြည်နယ်ကချင်ပြည်နယ်လိုမျိုးနေရာမျိုးမှာဆိုရင်ဒီပြည်ထောင်စုဆိုတဲ့စကားလုံးကြောင့်မို့ပဲကျမတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေကိုတွေ့ရတယ်ရှင့
်တန်လွင်မူဝါဒရေးရာသုတေသနအဖွဲ့ကစောကပိကတော့ပြည်ထောင်စုကြီးတည်ထောင်ခဲ့တာ82နှစ်ရှိခဲ့ပြီဖြစ်ပေမဲ့ခေါင်းဆောင်ကြီးတွေရည်မှန်းထားတဲ့အတိုင်းဖြစ်မလာသေးတဲ့အတွက် ရှေ့ဆက်အများကြီးလှုပ်ဆောင်ကြဖို့လိုအပ်နေသေးတယ်လို့ကရင်တိုင်းရင်းသားတယောက်ရဲ့အမြင်ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ထူထောင်ခဲ့တဲ့ပြည်ထောင်စုကကျွန်တော်တို့ထူထောင်မယ်လို့ဂတိကဝတ်နဲ့ပြောခဲ့တဲ့သူပြည်ထောင်စုအမျိုးအစားမဟုတ်ဆိုတော့အဲ့ဒါပထမအချက်ပေါ့နော်ဒုတိယတစ်ချက်ကြတော့ဒီပြည်ထောင်စုထူထောင်ဖို့အတွက်အခြေခံခဲ့တဲ့ပင်လုံစာချုပ်ပေါ့နော်ဒီပင်လုံစာချုပ်မှာတုန်းကလည်းဘုရွှေအောင်ဆန်းတို့ကဒီပြည်မမှာရှိတဲ့တိုင်းရင်းသားတွေကိုကိုစားပြုပြီးတော့လက်မှတ်ထိုးပြီးတော့စာချုပ်ချုပ်ခဲ့တာဖြစ်တယ်အဲ့ဒီအခါမှာကလေးကသဘောထားကွဲလွဲမှုတွေရှိခဲ့တယ်ပေါ့နော်ကိုစားပြုခြင်းမပြုခြင်းအစဒါပေမဲ့ဘယ်လိုပဲပြောပြောပေါ့ဒါပေမဲ့စာချုပ်အရကျွန်တော်တို့စာချုပ်မှာဂတိကဝတ်ပြုထားတဲ့ပြည်ထောင်စုမျိုးကျွန်တော်တို့မထူထောင်ခဲ့နိုင်တာကတော့ဒါဝန်နေစရာပေါ့နော်အဲ့ဒီအပိုင်းရှိတယ်ဒုတိယတစ်ချက်ကတော့ကျွန်တော်လူတွေရဲ့စိတ်ပါအိုင်းသူပြည်သားတွေရဲ့စိတ်ထဲမှာကျွန်တော်တို့ပြည်ထောင်စုစိတ်တက်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ဒီကနေ့တစ်ထည်ဇွေဇွားဖြစ်နေတော့ရှိတယ်တပြည်ထောင်စနစ်ကြီးကိုထူထောင်လာခဲ့ပြီးတော့ပြည်ထောင်စုလို့ခေါ်ခဲ့တဲ့အခါကျတော့ပြည်ထောင်စုစိတ်တက်သည်ပြည်ထောင်စုအစ်စ်အမှန်စိတ်တက်သည်ဘယ်လိုလဲဆိုတာကိုကျွန်တော်တိုင်းပြည်သားတွေအနေနဲ့ဒီကနေ့တစ်ထည်ရောင်ဝဝနဲ့ရှိနေတော့မယ်လို့ကျွန်တော်မြင်တယ်
ရခိုင်မျိုးသားကွန်ရက်ကညီနိုင်ရည်မူကြော်တန့်နိုင်ကတော့မြန်မာနိုင်ငံအတွင်းမိတင်းနေထိုင်ကြတဲ့တိုင်းရင်းသားအချင်းချင်းကြားတာရူညီမျှသဘောထားဆက်ဆံကြမယ်ဆိုရင်လက်ရှိတန်းပြေမှာရင်ဆိုင်နေရတဲ့နိုင်ငံရေးစီရေးအကြအတဲတွေကိုအလင်းအမြန်ဖြည့်ရှင်းနိုင်လိမ့်မယ်လို့ယူဆကြောင်းပြောပါတယ
်တကယ်တမ်းကျတော့ဒီနိုင်ငံဒီကျွန်တော်တို့တိုင်းရင်းသားတွေဖြစ်တဲ့ကချင်ကယားကရင်ချင်းဗမာမော်ရခိုင်ရှမ်းတွေရဲ့ဘိုးဘောပိုင်မြေပေါ်မှာဖြစ်တည်လာတဲ့တန်းတန်းတူတူညီညီမျှများနဲ့အကောလုံးနေနိုင်တဲ့ပြည်ထောင်စုကြီးဖြစ်ဖို့ကိုကျွန်တော်တို့ခေါင်းဆောင်ကြီးတွေကဖန်တီးခဲ့တာဖြစ်တယ်။ငါတို့ပဲပိုင်တယ်ငါတို့ပဲဆိုင်တယ်ဆိုတော့ဒီလိုဒီအခြေခံယူဆချက်မျိုးကြတော့လွဲမားနေရလို့ပဲထင်တယ်ပေါ့နော်။တကယ်ဆိုလို့ရှိရင်ဒီနိုင်ငံဒီငါတို့ပဲပိုင်တာမဟုတ်ဘူး။ငါတို့တိုင်းရင်းသားပြည်သူတရက်လုံးရဲ့ဘိုးဘောအဆက်ဆက်ကပိုင်ဆိုင်ခဲ့တဲ့မြေပေါ်မှာငါတို့တွေစုစုစည်းစည်းနေနိုင်နေကြမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးနဲ့ပြည်ထောင်စုကြီးကိုကျွန်တော်တို့ကဖန်တီးခဲ့ကြတာဖြစ်ပါတယ်ဒီဟာဒီလက်ရှိလဲကျွန်တော်တို့တိုင်းရင်းသားတွေပြည်သူတရက်လုံးကလိုလားနေတဲ့ပြည်ထောင်စုစိတ်သက်ပါပဲ
ဘုကျောင်းအောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်ပင်လုံစာချုပ်ချုပ်ဆိုပြီးနောက်တစ်နှစ်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်တဲ့ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့စတင်တည်ရှိလာခဲ့တာပါ။ပင်လုံစာချုပ်ချုပ်ဆိုတဲ့ဖေဖော်ဝါရီလ12ရက်နေ့ဟာနိုင်ငံတော်အလိုက်ရက်လည်းဖြစ်ပါတယ်။ဒီကနေ့ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝန်လာပေးပို့ခဲ့ပြီးရန်ကုန်မြို့မဟာဗန္ဓုလပန်းချာနဲ့လက်ရှိအာဏာရ NLD ပါတီဌာနချုပ်တို့အပါအဝင်မြန်မာနိုင်ငံနေရအနှံ့အပြားမှာပြည်ထောင်စုနှစ်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါခင်ဗျာအခုတော့ UWSA နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ဝါတိုင်းရင်းသားတွေကို UWSA ဝါတပ်ဖွဲ့ထိန်းချုပ်ရာပန်ဆန်းဒေသနဲ့ကျိုင်းတုံဒေသအတွင်းဝင်ထွက်သွားလာခွင့်တွေကိုဒီရက်ပိုင်းအတွင်းအစိုးရကကန့်သက်လာတယ်လို့ယူရိုပီးယားတာဝန်ရှိသူတို့ကပြောပါတယ်ဒါဟာအပြစ်ကရက်ဆဲပြီးနောက်ပိုင်း29နှစ်အတွင်းပထမဆုံးချိန်ပြစ်ပင်တာဖြစ်ကြောင်းလဲပြောပြီးဘာကြောင့်ဒီလိုပြစ်ပင်ရတယ်ဆိုတာမသိရသေးပေမဲ့ဝါတာဖွဲ့အနေနဲ့ဘူအစိုးရနဲ့ဒီငင်းငယ်ရေးကော်မရှင်တို့နဲ့ဆွေးနွေးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းပြောပါတယ်ဒီအကြောင်း VOA သတင်းနောက်ကိုမိုးစောကသတင်းပေးပို့ပါတယ
်ဟုတ်ကဲ့ဝါတိုင်းသားတွေကိုအခုလိုပိတ်ပင်လိုက်တာဟာလွန်ခဲ့တဲ့10ရက်လောက်ကတည်းကစတင်လိုက်တာဖြစ်ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိန်းချုပ်ရာပန်ဆန်းကလည်းကျိုင်းတုံဘက်ကိုသွားခွင့်မရကြသလိုကျိုင်းတုံဘက်ကနေလည်းပန်ဆန်းဘက်သွားလာတာကိုတားဆီးလိုက်တာဖြစ်ပါတယ်လက်ရှိသွားလာခွင့်ပိတ်ပင်လိုက်တဲ့အခြေအနေကို UWSA အဖွဲ့ရဲ့လာရှိုးဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်းကအခုလိုပြောပါတယ်ဒီ
မိုင်းခတ်တဲ့ကျိုင်းတုံကမှလည်းနော်ရှင်းနေတဲ့ဝနာပုံကိတ်တွေအဲ့မှာကျွန်တော်တို့ဝါလူမျိုးမောက်ပဒင်ကန်ဆောင်ထားတဲ့လူတွေဖြတ်တန်းသွားလာခွင့်မပြုဘူးဆယ်ရကျော်ပြီနော်ကဲရပေါ့ရဲလာဘကစစ်တပ်တော့နော်အထက်ကညီကြချက်လို့ပဲပြောတာပဲဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဒီငင်းချင်းရင်းယူရတဲ့29နှစ်ပဲအဝင်ပါပြီနော်ဒါမျိုးဖြစ်ပြမျိုးကတခါမှတော့မကြုံဘူးပါဘူးရှင်းလည်းမရှိခဲ့သူဘူ
းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့ပိတ်ပင်တာမရှိကြောင်းပြောပါတယ်လောလောဆယ်မှာပန်ဆန်းဘက်ကလာမကမိုင်းလာဘက်အဝင်ထွက်ကိုလည်းပိတ်ပင်ထားပါတယ်။တာချီလေးနဲ့ပန်ဆန်းအသွာလာကိုတော့ပိတ်ပင်တာမရှိပေမဲ့ဝါလူမျိုးနိုင်ငံသားစီစီရေးကကိုင်ဆောင်သူတွေကိုဓာတ်ပုံရိုက်ယူပြီးစီးရင်မှတ်တာတွေရှိနေပါတယ်။ဒီလိုကန့်သက်ပိတ်ပင်တဲ့အပေါ်ဝါတပ်ဖွဲ့ဘက်ကငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးပြီးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းလည်းဦးညီရန်ကပြောပါတယ
်။အထက်ထက်ပေါ့နော် NGA ထုတ်ဖို့ဒီမိုင်းလာမှာကျွန်တော်တို့ဒီကျွန်တော်တို့တပ်ဖွဲ့ရှိနေတဲ့ဒီ ကိစ္စတွေအချို့တွေကြောင်းလို့ပဲကျွန်တော်ကပုံကိုရရအဲ့လိုမျိုးပဲမြင်တယ်ပဲနော်အနောက်ကမှပါနိုင်ငံရေးတွေပရက်ရှာတွေရှိတယ်ကျွန်တော်အဲ့လိုမျိုးတော့အားလုံးတော့မသိဘူးလေနော်ဒါမျိုးသိဆိုတယ်ဆိုတာမလိုလားတဲ့ပြဿနာပြိပက္ခတွေဖြစ်ပေါ်မှာလဲကျွန်တော်တို့လည်းစိုးရိမ်နေတာပေါ့နော်ဒါဒေတာအတွေးမဒီမြင်မှုတွေလည်းဖြစ်ပေါ်သွားနိုင်တယ်ပေါ့နော်ဒါမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့မြင်တယ်နော်အဲဒီကိစ္စတော့ BC နဲ့ကျွန်တော်တို့ဌာနချုပ်နဲ့ညှိနှိုင်းကုန်နေရှိပါတယ်เนาะသူတို့ဒီတွေ့ဆုံကြတဲ့အချိန်မှာဒီကိစ္စထပ်ပြီးရှင်းလင်းမယ်လို့တော့ကျွန်တော်အဲလိုမျိုးယူကြည့်တယ်เนา
ะ2016ခုနှစ်စက်တင်ဘာလကမိုင်းလာဒေတာကအချက်အချာကြတဲ့နေရာတချို့ကို UWSA Water ဖွဲ့တွေကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေတင်းမာခဲ့ပြီးကျိုင်းတုံမိုင်းလာလမ်းကိုတမ်ဘရော်ကပိတ်ထားခဲ့ပါတယ်ငင်းကြိုင်းကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကခီးသွားနေတာကြောင့်ဝါအမျိုးသားတွေကိုတွာလာခွင့်ပိတ်ပင်တာကိုသေချာမသိရသေးကြောင်းပြောပါတယ်
။ဒီအဲ့ဒါကျွန်တော်မပြောတတ်ဘူးကြာ။ကျွန်တော်လည်းအခုပင်လုံးတော့ဒီဒီပြီးတော့ပြန်ဆင်းနေတာ
။ဝါ Liberal Democratic တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနှက်ကသူ့အမြင်ကိုအခုလိုပြောပါတယ
်။တော်ဝါလူတို့ကြမ်းမာတော့တော်တော်လေးပြောတယ်ဒီကိစ္စ။ဘာကြောင့်လဲကျွန်တော်လည်းနေမြန်ကြတယ်။ဟာအဲ့ဒီဥစ္စာတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့ကတရားဝင်မှပုံနဲ့ခဏထုတ်ပြထားတဲ့မှပုံတင်လည်းဖြစ်တယ်သူတို့နိုင်ငံသားလည်းပြည်ပြင်းနဲ့ပြည်မှုကြောင့်ရတစုံတရာမရှိဘဲနဲ့အဲ့လိုကန့်တတ်ချုပ်ချက်သားရှိတယ်ဆိုတော့ဥပဒေနဲ့မညီမျှတို့ထင်တယ်မဟုတ်ဘူးထင်တယ်လို့ကျွန်တော်ကအဲ့လိုပြောလိုက်တယ်လေ။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးဆုံးရှုံးတဲ့အနေထားအနေနဲ့နိုင်ငံသားတယောက်ဖြစ်ပြီးတော့နိုင်ငံအတွင်းတော်မှကန့်တတ်တယ်ဆိုရင်ကျွန်တော်တို့နိုင်ငံသားသားလူကျွန်တော်တို့ဖြစ်သွားတာပေါ့ဗျာသူတို့အဲ့လိုဆိုလို့ခြင်းလားအဲ့ဒီအကျိုးဆက်ပြရတော့အများကြီးပြန်သွားလိမ့်မယ်ကျွန်တော်အဲ့လိုပဲဟိုတုံးတတ်တာပေါ့ဗျာနော
် UWSA အဖွဲ့ဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးတာမရှိပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှာဖြစ်ကြောင်းထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်
ကိုမှုဆိုရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခုတော့ပညာရေးအထောက်အကူပြုနည်းပညာမိတ်ဆက်ပွဲအကြောင်းလဲတင်ပြခြင်းပါတယ်အွန်လိုင်းနည်းပညာတွေနဲ့အသုံးပြုထားတဲ့ပညာရေးတင်ထောက်ကူ application တွေကို360ED ဆိုတဲ့ company ကနေမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်စနေနေ့ကအစတင်မိတ်ဆက်လိုက်ပါတယ်မြန်မာနိုင်ငံကအကြောင်းသူအကြောင်းသားဆရာဆင်မတွေကိုပါအထောက်အကူပြုမဲ့နည်းပညာဖြစ်တဲ့အတွက်မြန်မာပြည်ပညာရေးအဆင့်တန်းကိုတစ်ဖက်တစ်လမ်းကနေမြင့်တင်နိုင်လိမ့်မယ်လို့တီထောင်သူတွေကယုံကြည်နေကြပါတယ်အပြည့်စုံကိုတော့အခမ်းအနားမှာတွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါ
ပညာတင်ထောက်ကူပစ္စည်းလေးတော့မျိုးကိုပြည်သူနဲ့မီဒီယာရှေ့မှာခြောက်ပြတော့မှာဖြစ်ပါတယ်
This is the a company ဆိုတာကတော့မြန်မာနိုင်ငံမှာ AI နည်းပညာကိုအသုံးပြုပြီးပညာရေးသင်ကြားမှုတည်ထောင်ကူပစ္စည်းတွေ VR ဆိုတဲ့သုံးဘက်မြင်နိုင်တဲ့နည်းပညာတွေကိုအသုံးပြုပြီးဆရာမတွေကိုကမ္ဘာတော်ဝန်မှာရှိတဲ့စာသင်ခန်းတွေစီတွားရောက်လည်ပတ်နိုင်တဲ့နည်းပညာတွေကိုထုတ်လုပ်နေတဲ့အဖွဲ့အစည်းတစ်ခုပါ This is the a ကိုစတင်ထောင်စဉ်ကလေးကပါဝင်လာတဲ့စီးပွားရေးလုပ်ငန်းရှင်ဦးသိန်းထွေးကတော့အနာဂတ်မြန်မာနိုင်ငံပညာရေးကိုမြင့်တင်ပေးခြင်းတဲ့ရည်ရွယ်ချက်နဲ့တည်ထောင်တာဖြစ်တယ်လို့ပြောပါတယ်
ကလေးတွေကိုကျွန်တော်တို့ international school ပေါ့နော်ဒါမျိုးလေးတွေကိုကျွန်တော်ကလည်းလှုပ်ချင်ပါတယ်လှုပ်ချင်တယ်ဆိုတာကအဓိကတော့ကျွန်တော်တို့အနာဂတ်ပမာပညာရေးစနစ်ကိုတစ်ဖက်တစ်လမ်းကကျွန်တော်တို့မြင့်တင်ပြီးချင်တဲ့ဆန္ဒနဲ့ကျွန်တော်လှုပ်ချင်တာပ
ါစနေနေ့ကမိတ်ဆက်လိုက်တဲ့ပညာရေးတင်ထက်ကူနီကရိယာတွေကတော့ grade 1နဲ့ grade 10ရဲ့အစိုးရပြဋ္ဌာန်းစာအုပ်မှာပါတဲ့ဘာသာရပ်တွေကို AI နည်းပညာနဲ့အသုံးပြုထားတဲ့ပုံလိပ်ထားတဲ့4000ကလေးတွေပဲဖြစ်ပါတယ်ဘာသာရေးအလိုက်ထုတ်ထားတဲ့အဲ့ဒီ4000ကလေးတွေကိုလက်ကင်ဖုန်းနဲ့စကန်လုပ်လိုက်ရုံနဲ့တင်ယွန်းညွန်းနဲ့တစ်ခုလုံးကိုကြည့်ရှုနားထောင်နိုင်အောင် AI နည်းပညာကိုအသုံးပြုပြီးထုတ်လုပ်ပေးထားတာကိုလည်းအခမ်းအနားမှာသိရောက်ပြခဲ့ပါတယ်။ခုလို360အကကနေထုတ်လုပ်ထားတဲ့နည်းပညာတွေကိုတော့မြန်မာနိုင်ငံကဆရာမတွေ၊ကျောင်းသားကျောင်းသူတွေရဲ့လိုအပ်ချက်တွေနဲ့ကန့်ညီမှုရှိအောင်စ조사ထုတ်လုပ်ထားတယ်လို့တည်ထောင်သူဒေါ်လက်လဝင်းကပြောပါတယ်။
အခုက300ကျတော့ Facebook ပဲမြန်မာလိုဖတ်လို့ရတာဆိုတော့မျိုး Facebook ပဲသုံးနေကြတယ်။ဒါပေမဲ့လည်းဒီ device တွေကိုကျွန်တော်တို့က learning device တွေနဲ့မြင်စီကျင်လို့ဒီ app တွေကြီးတယ်ပေါ့နော်။အဲ့တော့ကျောင်းသားတွေနဲ့ကျွန်တော်တို့ pilot school တွေမှာစမ်းကြည့်ပါတယ်။နောက်ပြီးတော့ဒီ product ကြီးနေချပြတဲ့အခါမှာတော့ဒါအလုံးမြင်ရတဲ့အတိုင်းပေါ့နော်။တောက်လျှောက်လုပ်ခဲ့တဲ့ product creation set မှာကျွန်တော်တို့ကျောင်းမောင်းများစွာကကျောင်းသားတွေနဲ့ဆရာဆရာမတွေနဲ့အချင်းချင်းစမ်းကြည့်တဲ့အခါမှာသူတို့တွေရဲ့ feedback တွေနဲ့ပေါ့နော် user friendly ဖြစ်နိုင်အောင်ကျွန်တော်အကောင်းဆုံးပေါ့တက်နိုင်ဆုံးကြိုးစားထားပါဟုတ်အဲ့တော့ဒီ app ကနေတစင်ပို့ပြီးတော့ digital literacy လည်းပို့ပြီးတိုးတက်လာဖို့လည်းမျှော်လင့်ပါတယ်ဟုတ်
အခုတစ်ခါထုတ်လုပ်ထားတဲ့ Great Dan အတွက်ဘာသာရပ်တွေဖြစ်တဲ့ဓာတုဗေဒဘာသာရပ်နဲ့ဇီဝဗေဒဘာသာရပ်တွေမှာဆိုရင်တော့ molecule တွေ atom တွေသေကြောတွေအကြောင်းတွေအစားရှိတဲ့စာသင်ခန်းတွေကိုတော့ရုပ်လုံးကျပုံစံအစစ်အမှန်အတိုင်းကြည့်ရှုလေ့လာနိုင်မဲ့အပြင် YouTube ဗီဒီယိုမှလည်းသင်ခန်းစာတွေကိုတိုက်ရိုက်ချိတ်ဆက်ကြည့်ရှုလေ့လာနိုင်မှာလည်းဖြစ်ပါတယ်360အအနေနဲ့လက်ရှိမှာအခြေခံပညာရေးအဆင့်အတွက်တင်ဒါကူပစ္စည်းတွေကိုစတင်ထုတ်တာဖြစ်ပြီးနောက်ပိုင်းမှာအစင်းမြင့်တက္ကသိုလ်ဒန်းတွေအပါအဝင်တင်ယွန်းညွန်းန်းတွေထဲမှာပါတဲ့နေရာဒေသတွေကို 3D နည်းပညာနဲ့ကျောင်းသားတွေစာသင်ခန်းတွေထဲမှာကြည့်ရှုလို့ရနိုင်တဲ့ application တွေကိုထုတ်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
VOE သတင်းနောက်ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်ရုရှားနိုင်ငံမော်စကိုမြို့နားမှာတနင်္ဂနွေနေ့ကပြက်ကျသွားတဲ့ခီးတဲ့တင်လေရင်ဘာကြောင့်ပြကြသွားတယ်လဲဆိုတာကိုရုရှားအာဏာပိုင်တွေစုံစမ်းနေပါတယ်လေရင်ပေါ်ပါသွားတဲ့လူ80ယောက်စလုံးသေဆုံးသွားနိုင်တယ်လို့ယူဆနေပါတယ်ရေလေရင်ပေါ်လေရင်ကပြန်တက်ပြီးတိတ်မကြခင်မှာပဲပြကြသွားတာဘာကြောင့်လဲဆိုတဲ့သဲလွန်စာရဖို့အတွက်အပျက်စီးတွေကိုလိုက်လံရှာဖွေနေကြပါတယ် VOA သတင်းနောက်ဆယ်လက်တစ်စာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါ
မော်စကိုမြို့သားမှာတနင်္ဂနွေနေ့ကပြတ်ကျသွားတဲ့လေယာဉ်ပေါ်မှာပါတဲ့လေယာဉ်မှူးရန်တွေဟာလေယာဉ်မပြတ်ကျခင်ဆက်ချွေးမှုတစ်စုံတစ်ရာရှိတယ်ဆိုပြီးသတင်းပို့တာမရှိဘူးလို့ရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်အခုချိန်မှာလေယာဉ်ဘာကြောင့်ပြတ်ကျသွားတယ်ဆိုတာပြောဖို့စောလွန်သေးတယ်လို့ရုရှားပို့ဆောင်ရေးဝန်ကြီး Maxim Sokolov ကပြောပါတယ
်လေယာဉ်ပြတ်ကျရတဲ့အကြောင်းနဲ့ပတ်သက်တဲ့မေးခွန်းတွေအားလုံးကိုစုံစမ်းစစ်ဆေးဌာနတွေနဲ့နိုင်ငံတကာအရက်ဖက်လေကြောင်းထုတ်လုပ်မှုကော်မတီတို့ကစုံစမ်းစစ်ဆေးနေပါတယ်ဒါကြောင့်ဘာကြောင့်ပြတ်ကျရဲဆိုတာကိုပြောဖို့စောလုံးပါသေးတယ်။ကျွမ်းကျင်သူတွေကစတင်စုံစမ်းစစ်ဆေးနေပြီးအခုခါမှာတော့သူတို့ဟာလေရဲ့အပျက်စီးအပိုင်းတွေကိုလိုက်လံစူးစောင်းပြီး black box ကိုလည်းလိုက်ရှာနေတာပါ။သူတို့စီကစုံစမ်းစစ်ဆေးမှုအဖြေတွေကိုရပြီးမှလေရင်ပြတ်ကျသွားတဲ့အကြောင်းကိုကျွန်တော်တို့ပြောနိုင်မှာပါ
။ Sarotop လေကြောင်းလိုင်းကအဲ့ဒီလေဟာ Domodedovo လေစိတ်ကနေဒေသစံတော်ချိန်9:48မိနစ်မှာစတင်ပြန်တန်းခဲ့တာဖြစ်ပြီးတော့လေစိတ်ကနေတက်ပြီးမိနစ်ပိုင်းအကြာမှာပဲလေရင်နဲ့အဆက်အသွယ်ပြတ်သွားပြီးတော့လေရင်ကလည်းရေဒါဘော်ကနေပျောက်သွားခဲ့တာဖြစ်ပါတယ်။ဒေသခံတွေကတော့သူတို့ပောက်ခွဲသံအခြေကြီးကိုကြားခဲ့ရတယ်လို့ပြောပါတယ်
။ပစဝနီလီဝတ်တမ်ကတ်ချီလ်နဒုမလီကျမတို့ပထမအနာကဓာတ်ဆီဆိုင်ကိုခေါ်ကြည့်တယ်။ကျမတို့ထင်လိုက်တာကဓာတ်ဆီဆိုင်ပောက်ခွဲရဲ့ထင်လို့ဒါပေမဲ့ကျမတို့ကိုပြန်ခေါ်လာပြီးတော့ဒါကလေရင်ပြတ်ကျတာဆိုပြီးပြောတယ်။ပထမဆုံးကတော့သူတို့ကရဟတ်ရင်ပြတ်ကျတယ်လို့ထင်နေတာနောက်တော့မှဒါကလေရင်ပြတ်ကျတာဆိုတော့ကိုသူတို့ကအတည်ပြုတာ
မော်စကိုကနေအော့စမြူကိုသွားတဲ့ဒီလေကြောင်းအမှတ်930အဲ့ဒီလေရင်ပေါ်မှာခီးတဲ့65ယောက်နဲ့လေရင်အမှုရန်6ယောက်ပါဝင်ပါတယ်လေရင်ပြတ်ကျသွားတဲ့အထက်မှာပါသွားတဲ့သူတွေရဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်စိတ်ပညာရှင်တွေအာမခံကုမ္ပဏီတာဝန်ရှိသူတွေကို Orenburg ဒေသကိုဆေးလွှတ်ထားတယ်လို့ပူဆောင်ရေးဝန်ကြီးကပြောပါတယ်ရုရှားနိုင်ငံရဲ့ဥပဒေအရတော့မိသားစုဝင်တွေအနေနဲ့အသက်အာမခံအဖြစ်နဲ့အမေရိကန်ဒေါ်လာ3000ကျပ်ရရှိမှာဖြစ်ကြောင်းဒါပေမဲ့ဒေသခံအစိုးရအနေနဲ့အဲ့ဒီပမာဏထက်ပိုတိုးပေးလာနိုင်တယ်လို့လည်းပူဆောင်ရေးဝန်ကြီးကပြောပါတယ်မကြသေးခင်နှစ်တွေကရုရှားနိုင်ငံမှာလေရင်ပြတ်ကျတာတွေအများပြားရှိခဲ့ပြီးဒီထဲမှာ2016ဒသမလတုန်းကရုရှားစစ်တပ်ရဲ့ဓမ္မတိအဖွဲ့ကိုတင်ဆောင်ခဲ့တဲ့ရုရှားစစ်လေရင်ပြတ်ကျတာလည်းအပါအဝင်ဖြစ်ပါတယ်အဲ့လေရင်ဟာပင်လယ်နက်ဒေသမှာရှိတဲ့ဆိုချီမြို့ကနေစတက်ပြီးတဲ့နောက်လေရင်မှုရဲ့အမားကြောင့်ပြတ်ကျသွားခဲ့တာဖြစ်ပြီးလေမော်မှာပါတဲ့လူ92ယောက်လုံးသေဆုံးခဲ့ပါတယ်။ရုရှားနိုင်ငံရဲ့သမိုင်းမှာအဆိုးအဝါဆုံးလေရင်ပြတ်ကျမှုကတော့2015ခုနှစ်အောက်တိုဘာလကအီဂျစ်နိုင်ငံကနေရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုပြန်တန်းခဲ့တဲ့ခီးသည်တင်လေရင်ပြတ်ကျတာဖြစ်ပါတယ်။အဲ့လေရင်ပြတ်ကျမှုကြောင့်လေမော်မှာပါတဲ့သူ124ယောက်သေဆုံးပြီး IS အစွန်းရောက်အကြမ်းဖက်ဖွဲ့ကတော့ဒီလေရင်ပြတ်ကျသွားတာဟာသူတို့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါ VU ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VU ရဲ့ email လေးဆက် burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VU ကိုစာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VU မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းလွင့်မီတာ25လိုင်းလွင့်မီတာ58တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနဲ့ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါပေမဲ့ဘလို့အဖြစ်ဖြစ်ကိုရောက်တဲ့နေရာကိုရတဲ့အလုပ်မှာကိုဒီဇိုင်းမမနဲ့ကြိုးစားအားထုတ်မယ်ဆိုလို့ရှင်အချိန်တန်လို့ရှင်တော့ပညာကြီးပြည့်ပြီးတော့မှနောက်တစ်ချိန်မှာကို
ရတဲ့ကြင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာအထူးသဖြင့်အမေရိကန်အပါဝင်အနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေထင်သလောက်မရတာအရင်းခံအချက်၃ချက်ရှိတယ်လို့ဒီပါစီဝိုင်းလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီကိုပူးတွဲထီထောင်သူဥပဒေပညာရှင်တူဦးကပြောကြားလိုက်ပါတယ်။36ထောက်ခုံလို့သူတင်စားဆိုထားတဲ့အဲ့ဒီအရင်းခံအချက်၃ချက်ကပါပါလဲ။ HRMR ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူးတွဲထီထောင်ပြီးမြန်မာနိုင်ငံမှာ၅နှစ်ကြာရုံးခန်းဖွင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်မကြာသေးခင်ကမှမြန်မာပြည်ရုံးကိုပိတ်ပစ်လိုက်တဲ့အဲ့ဒီကုမ္ပဏီရဲ့ပြင်ပဥပဒေပညာရှင် Eric Rose ကိုဆက်သွယ်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းတင်ပြမှာပ
ါမြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဒီပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မားမားရှိခဲ့တာပါဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်ပြပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်းမလာပါဘူးမြန်မာနိုင်ငံပြည်လဲဒီဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ပြပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်းမလာတာပါလဲဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲမစ္စတာအဲရီရိုးစ်ကတော့ဒီအခြေအနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရေးပါတယ်လို့ဆိုပါတယ်သူပြောတဲ့ခြေထောက်၃ချောင်းကတော့၁American Patriot Act အခန်း3.2မှာပါတဲ့ပြဋ္ဌာန်းချက်တွေအရငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ2လက်ရှိရခိုင်ပြည်ပခအခြေအနေနဲ့3အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312 of the
USA Patriot Act ကအခန်း311နဲ့312မှာ American ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုပ်ကိုင်နေတဲ့ပြပဘဏ္ဍာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွှဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လှုပ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေစေရှိပါတယ်အရင်ကဒဏ်ခရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့ဒီပြဋ္ဌာန်းချက်တွေကတော့ရှိနေသေးပဲဖြစ်ပါတယ်
။တကယ်ကတော့ဒီငွေအလွှဲပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလှုပ်ဖို့တွန့်ဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါ။အဲ့ဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီးတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းလျံကရှင်းပြပါဗ
ျ။လုံးဝပိတ်ထားတာမဟုတ်ဘူး။ဒါပေမဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတာနေချီပြီးရှိတယ်။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုတလောက်ထိရှော့ထားတယ်။အဲ့တော့ခင်ဗျားတို့ OFAC ကနေဒါကိုခိုင်ထားတဲ့ဟာတော့ရှိတယ်။ဒါပေမဲ့ဒီဟာ fund ပြောင်းတာလွှဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဘက်ကကမ္မကထပြုပြီးလုပ်ပေးနိုင်ဒီအဲ့ဒီကိစ္စက trade ကတစ်ခုကတောင်းတစ်ခုကပြုတ်ပြီးတာ။အစိုးရကအဲ့ဒါကို အရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေတို့ဒါလုတ်ပြီးပါလုတ်ပြီးပါကျွန်တော်တို့ဟိုဖက်အနေနဲ့တန်ဖက်ကကမ္ဘာတစ်ခါပြီးပြီးတော့ခေါ်ရတာလွယ်တယ်ဒါမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်ဆိုရလည်းမလုတ်ဒီဆိုရလည်းမလုတ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွင်းရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာ
ပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခန်းကဏ္ဍကသိအရေးပါပါတယ်ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားသလဲဆိုတာကိုထည့်တွက်ရပါတယ်အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွေ့ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလုပ်တလဲဆိုတာကိုတနည်းတစ်ပုံအဖြေပေးနေပါတယ
် It's a reputational risk and I'm not going to comment on what the Tarma Do may have done what Arsa may have done the result is
ဒါအများမြင်မှာကိုယ်လုံငန်းရဲ့ဂုဏ်သတင်းကိုရင်းရတဲ့အခြေအနေဖြစ်ပါတယ်တမ်တော်ကဘာလုပ်ခဲ့လဲအာစာကဘာလုပ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြောရမှာမဟုတ်ပါဘူးရက်လကဖြစ်ရက်နှစ်ခုတစ်ခုက2016ခုနှစ်အောက်တိုဘာလကအဖြစ်ပြက်နောက်တစ်ခုက2019ခုနှစ်ဩဂုတ်လနောက်ပိုင်းကအဖြစ်ပြက်အဲ့ဓာတွေကနေလူပေါင်း9သိန်းလောက်ဟာသူတို့ဒေတာကိုစွန့်ခွာပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ်လုံငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ်ပြဿနာကြီးဖြစ်နေပါတယ
်နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတတ်တာပြောင်းလဲမလာသေးတာကိုမစ္စတာရူးစ်ကထောက်ပြပါတယ်လက်တွေ့မှာတော့အဲ့ဒီမျှော်လင့်ချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတည်တည်ရောက်ရောက်ချမှတ်အကောင့်တွေပေါ်တာအခုအချိန်အထိမရှိသေးဘူးလို့သူကထောက်ပြပါတယ်ဒါပေမဲ့လေလုံးမယ်ဆိုရင်တော့လုံးဖို့အချိန်ကြံသေးတယ်လို့ဆိုပါတယ
် is totally within the control of the Myanmar government they have 3 years left they have 3 years left in their mandate it is entirely dependent upon them to look at
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါသူတို့မှာလုံပိုင်권3နှစ်ကြံမာသေးတယ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထေပေါ်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘုံမှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအခြားဥရောပနိုင်ငံတွေမှာလုပ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ဘဲနမူနာယူပြီးတော့လုပ်လို့ရတဲ့ကိစ္စတွေပ
ါဒီအခြေအနေ၃ရက်ကိုထိထိရောက်ရောက်နဲ့အောင်းအောင်းမြင်းကင်တွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရူးစ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီးတီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောသက်သက်မဟုတ်ဘဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖတာတီနားလေတဲ့ဒီပါရောက်မြမနွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါတယ်ခင်ဗျာ
ကိုကြိုကြိုသိတင်ပြသွားတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုနားဆင်ရမှာကဘလော့ဂါတွေပြောသမျှအစီအစဉ်မှာကလေးငယ်တွေနဲ့လူငယ်တွေကြားမှာမိုဘိုင်းဖုန်းနဲ့တက်ဘလက်တွေကိုတန်တန်ဆွဲအသုံးပြုနေကြတဲ့အခြေအနေကိုကင်တွယ်ဖြည့်ရှင်းရေးနီလန့်ရှာဖို့ Apple Company ရဲ့အစုရှယ်ယာပိုင်ရှင်အဖွဲ့နှစ်ဖွဲ့ကစာရေးသားတောင်းဆိုလိုက်ပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာကိုကြိုကြိုသိကမက်ခင်ဖြူထွေးနဲ့အတူတင်ပြထားပါတယ်
ဘာကင်ပြူတွေရေဒီကနေ့ခစ်ပေါ်မိုဘိုင်းဖုန်းနဲ့တက်ဘလက်တွေကိုအထူးသဖြင့်ကလေးတွေလူငယ်တွေကပို့ပြီးဆွတ်ဆွလန်းလန်းသုံးကြတယ်နော်။ဒါကြောင့်လဲမိုဘိုင်းဖုန်းနဲ့တက်ဘလက်ကိုဆွတ်ဆွလန်းလန်းသုံးတဲ့ကလေးတွေလူငယ်တွေရဲ့ပညာရေးပိုင်းလူမှုဆက်ဆံရေးပိုင်းနဲ့အထွေထွေကျန်းမာရေးပိုင်းမှာအားနည်းထိခိုက်တာတွေများလာနေတဲ့ပေါ့။ပညာရှင်အသီးသီးကအထူးတတိပေးလာနေကြပြီဗျ
။ဒီနည်းပညာသုံးပစ္စည်းတွေကသုံးတဲ့လူကိုမဆွဲဆွဲအောင်လှုပ်ထားတာဖြစ်လို့ ခလေးတွေလူငယ်တွေအလွယ်တကူစွန့်ညီသွားတာလဲမဆန်းလာဘူးလို့ဆိုရမှာပေါ့ရှင်ဒီ iPhone တို့ iPad တို့လို့ mobile phone တွေနောက် tablet တွေက300လွယ်တဲ့အပြင်ကိုခလေးတွေနဲ့လူငယ်တွေကြိုက်နိုင်လောက်တဲ့အသုံးပြုနည်းတွေကလည်းအမျိုးမျိုးပါနေတာကိုအထူးသဖြင့်ကတော့ game ဆော့တာပေါ့ရှင
်ဒီပြဿနာကအထူးသဖြင့်မိဘတွေအတွက်တိတ်ကိုကြီးမားတဲ့ပြဿနာတစ်ခုဆိုတာအမေရိကန်မှာလှုပ်ထားတဲ့သုတေသနစစ်တမ်းတွေကနေတွေ့ထားတယ်ဗျခလေးတွေကို DPC တွေသုံးတဲ့ကိစ္စထိန်းကွရတာမိဘတွေအတွက်တော့တကယ်ကိုခက်ခဲတဲ့ကိစ္စကြီးလို့မိဘအများစုကပြောကြတယ
်သုတေသနစစ်တမ်းတွေမမားဘူးလို့ပဲဆိုရမှာပေါ့ရှင်အစိုးရပြောသလိုပဲတုံးလိုက်တာနဲ့အလွယ်တကူဆွဲသွားစေတဲ့ပစ္စည်းမျိုးတွေဆိုတော့တခါပေးသုံးပြီးပြီဆိုတာနဲ့ခလေးကလည်းထက်ခါတလဲလဲတောင်းဆိုတော့တာပေါ့အဲ့ဒီခါမှာအလုံးကျုံမဖြစ်အောင်စူးစမ်းထိရတာပါပဲအဲ့ဒါကနေတတူဝရင်ဆိုင်ဖြည့်ရှင်းရတဲ့အခြေအနေတစ်ခုဖြစ်နေပါတယ်။အများဖြစ်ကတော့ခလေးနဲ့အပေးယူအ short တင်းလုပ်ပြီးတော့သုံးတဲ့အချိန်မများလောက်အောင်လို့လုပ်ရတာပေါ့ရှင်
။ခက်တာကလည်းဒီ PC တွေကိုခလေးအများစုသုံးနေကြတာဆိုတော့ကိုယ်ကလေးကိုပေးမသုံးပြန်ရင်လေနီးပညာတည်နာလည်မှုဘိုင်းမှာနောက်ကျကြံရစ်နေမလားဆိုတဲ့စိုးရိမ်မှုမျိုးမိဘတွေမှာရှိကြမယ်ထင်တယ်။ဒီ PC တွေကိုအသုံးပြုတာကနေခလေးတွေအတွက်အကျိုးရှိစေတဲ့အချက်တွေကိုလည်းပညာရှင်တွေကထောက်ပြထားကြတာရှိတယ်မလားဒါပေမဲ့လူကြီးတွေဆေးဆွဲအရက်ဆွဲတယ်လို့ကလေးတွေနဲ့လူငယ်တွေမှာဒီနည်းပညာနဲ့ပစ္စည်းတွေကိုဆွဲလာတာကတော့အတော်ကိုအန္တရာယ်ကြီးလာပါတယ
်ပြီးခဲ့တဲ့လအစောပိုင်းတော့ကတော့ဝမ်းသာစရာသတင်းတစ်ပုဒ်တွေ့လိုက်တယ်ရှင် Apple ကုမ္ပဏီရဲ့အဓိကအစုရှယ်ယာပိုင်ရှင်ကုမ္ပဏီကြီးတစ်ခုကဒီအန္တရာယ်နဲ့ပတ်သက်ပြီးတော့ Apple ကုမ္ပဏီအနေနဲ့အမြန်ဆုံးတစ်ခုခုလှုပ်ဖို့စာရေးတောင်းဆိုလိုက်တာလေကိုကြိုသိလဲဖတ်လိုက်မိမယ်ထင်ပါတယ
်ဟုတ်တယ်ဗျကျွန်တော်လဲအဲ့ဒီစာအကြောင်းနဲ့အဲ့ဒီစာနဲ့ဆက်ဆက်ပြီးထပ်ရေးထားတဲ့သတင်းဆောင်မတွေဖတ်လိုက်ရတယ် GANA Partners LLC နဲ့ California ပြည်နယ်ဆရာဆရာမများအငိမ့်စားအဖွဲ့ Clusters ဆိုတဲ့အဓိကအစုရှယ်ယာရှင်နှစ်ဖွဲ့က Apple ကိုစာပို့တာဗျသူတို့တွေဝယ်ထားတဲ့အစုရှယ်ယာတန်ဖိုးစုစုပေါင်းကဒေါ်လာ3000လောက်တောင်ရှိတယ်ဆိုတော့မနည်းဘူးပေါ့ဗျာ Apple ဆိုတာကလည်းဒီမိုဘိုင်းနည်းပညာမှာထိတ်တန်းကရှိနေတဲ့ကုမ္ပဏီကြီးမလား
ဒီစာထဲမှာကတော့သူတေသနအစင်ခန်းစာအမျိုးမျိုးကိုထောက်ပြပြီးတော့ဒီမိုဘိုင်းနည်းပညာကိုအလွန်အကျွံဆွဲလန်းပြီးအသုံးပြုတာဟာခလေးတွေနဲ့လူငယ်တွေရဲ့တာယာဝပြောရေးအတွက်ဘယ်လောက်တောင်ထိခိုက်တယ်ဆိုတာကိုရေးထားတယ်ရှင်ဒီထဲမှာကျမအထိတ်တလန့်အဖြစ်ဆုံးအချက်တစ်ခုကတော့ကိုကိုကိုတက်သေးနိုင်တဲ့အန်ဒီရဲ့ပတ်သက်တဲ့အချက်ပါပဲ
ဟုတ်ပါဗျာကျွန်တော်လည်းအဲ့ဒါကိုသတိထားမိလိုက်တယ်မိုဘိုင်းနည်းပညာသုံးပစ္စည်းတွေတနေ့ကို3နာရီကြာသုံးတဲ့အမေရိကန်ဆက်ကျော်သက်တွေဟာတနာရီအောက်ဘဲသုံးတဲ့ကလေးတွေထက်ကိုကိုကိုတတ်သေးနိုင်ကြီးအန်ဒရယ်35ရာခိုင်နှုန်းပိုများတယ်တဲ့9နာရီဒါမှမဟုတ်အဲ့ဒီထက်ပိုသုံးတဲ့ကလေးတွေကတော့အဲ့လိုမျိုးအန်ဒရယ်ကျနိုင်ကြီး87ရာခိုင်နှုန်းပိုများတယ်တဲ့ဗျအတော့ကိုကြောက်စရာကောင်းတာပဲ
Apple ကုမ္ပဏီဟာဒီနည်းပညာနဲ့ဆက်ဆက်ပစ္စည်းတွေကိုထုတ်လုပ်ကြမှာထိတ်တဲဥစားကုမ္ပဏီကြီးဖြစ်တဲ့အခါကျတော့ဒီအန်ဒီရဲ့ပတ်သက်တဲ့အပြောင်းလဲကိုလည်းဥဆောင်ပြီးတော့လုပ်ဖို့အစုရှယ်ယာပိုင်ရှင်အဖွဲ့ကြီးတွေကတောင်းဆိုကြတာပါ။ Apple ကုမ္ပဏီကစလုပ်လိုက်ရင်တခြားကုမ္ပဏီတွေလည်းနောက်ကတည်းအလားတူလိုက်လုပ်ကြမယ်လို့သူတို့ကမျှော်လင့်ပါတယ်။အဲ့လိုဖြစ်နိုင်ခြေကလည်းအများကြီးရှိတာပဲလေ
။ဒီလိုအခြေအနေရောက်လာက Apple မှာကြီးတာဝန်ရှိတာမဟုတ်ဘူးဆိုတာကိုတော့ကြွမ်းကျင်သူတွေကထောက်ပြကြတယ်။ဒါပေမဲ့လည်းဒီ PC တွေကိုဆွဆွလန်လန်သုံးနေတဲ့ကလေးတွေနဲ့လူငယ်တွေကိုမိဘအုပ်ထိန်းသူတွေအနေနဲ့ထိန်းကုပ်ဖို့ကအတော်လေးခက်ခဲပြီးအရာမအလုပ်ကြီးတစ်ခုဖြစ်နေတဲ့အခါကျတော့နည်းပညာသုံးပြီးအထင်အကွက်လှုပ်ထားနိုင်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့ယူဆကြတာပါ။
Apple အနေနဲ့လှုပ်ဆောင်တဲ့ကြီးတွေကိုပြောထားတာကတော့အတော်လေးစိတ်ဝင်စားဖို့ကောင်းတယ်ရှင့်။ကြွမ်းကျင်သူတွေနဲ့ Community တရက်ဖွဲ့ပြီးအကြံဉာဏ်ယူဖို့သူတေသနာလှုပ်ဖို့မိဘတွေထိတ်ကွန်းနိုင်မဲ့နည်းလမ်းသစ်တွေတီထွင်ထည့်သွင်းပေးဖို့မိဘတွေကိုအသိပညာပေးဖို့နဲ့ဒီပြဿနာကိုစောင့်ကြည့်ပြီးနှစ်စဉ်အစီအခံမဲ့အစ်မရဲ့တာဝန်ရှိသူတွေခန့်အပ်တာဝန်ပေးဖို့ဆိုပြီးအဲ့ဒီစာထဲမှာပြောထားတယ်နော
်ဒီအစုရှယ်ယာအဖွဲ့ကြီးတွေက Apple ကိုစာပို့ပြီးတဲ့နောက်တခြားပညာရှင်တွေကလည်းဒီပြဿနာဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဝိုင်းပြောလာကြပြီလေ The New York Times သတင်းစာမှာပါတဲ့ဆောင်းပါးတစ်ပုဒ်ကနေကိုးကားရေးသားထားတဲ့ Tristan Harris ဆိုတဲ့ Google ကုမ္ပဏီမှာအလုပ်လုပ်ခဲ့မှုတဲ့ပညာရှင်တူအကြံပေးထားတာတွေကလည်းစိတ်ဝင်စားစရာပဲပထမဆုံးစာလုပ်နေတာကလူတွေအနေနဲ့သူတို့ရဲ့ဖုန်းနဲ့ tablet တွေကိုဘယ်လိုသုံးလဲဆိုတာမေးပြီးအချက်လက်တွေကောက်ယူစုဆောင်းနိုင်တယ်လို့သူကဆိုထားပါတယ
် Apple ကုမ္ပဏီအနေနဲ့ကနည်းပညာပိုင်းရောငွေအင်အားလူအင်အားအရင်းမြစ်ပိုင်းရောပြည့်စုံလုံလောက်အောင်ရှိတဲ့အခါကျတော့သူတို့သာလုပ်မယ်ဆိုရင်ဖြစ်မှာပါသူတို့ကိုယ်တိုင်ကလုပ်ချင်ပါမလားဆိုတာပဲမေးစရာရှိတာပါအ
Eddie Associa Bashin upon the Poga Puris are Tola be the now. A burba got don't be a genia jettis on Tola Arabia. A burning net through your togo nego bello don't bure, a don't be the rene, through pa winching at Luribo, bello yaka muri, she is rabo, a legge you tabare. The busy go alone don't swell and don't bure go, tencho nime, kneel and the chugule, the twin chansa, loss on the barbi, so be do, yet her abebu.
That's why no, a belga, the petanago, sabi, kind to a nebulo so yamabo. Taga wanda siabesh.
Through Tobianja Yasuino, a lube naliama bobia. Tabemele, a belga, through ye and naga togon in a padda bibiosulim shibuli. Suro, Pelu ti twin chansatri, she needed suragura of yobia. The gay gomu de chansati twin jetri, Tolabazi lube, your linja bobna.
ကိုကြီးကျော်သိန်းတင်ပြသွားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးမှာတော့အခုတခါတက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရမှာပါမအေးတန်တာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလာမှာတော့ လူမှုကွန်ရက်တီပေါ်မှာအရင်နာမည်ကြီးတဲ့ကိုင်လီဂျင်နာတမီလီမွေးတွေဆိုတဲ့သတင်းကိုပါလို့လူတွေတလောက်စိတ်ဝင်စားနေကြရတာပါလေပြီးတော့နာမည်ကျော်အစိုးရကြီးအယ်တန်ဂျွန်ကတော့သူ့ရဲ့ဖျော်ဖြေခီးစဉ်တွေပြီးသွားရင်သူဂီတလောကကနေခဏနားမယ်လို့ပြောလိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်
အမေရိကန်ပြည်သူမှာနေတူတူဘဝနေထိုင်မှုအခြေအနေကိုရိုက်ပြတဲ့ရီယယ်လီတီရုပ်သံအစီအစဉ်တစ်ခုဖြစ်တဲ့ကာဒေရှင်နာမည်ကျော်မိသားစုတွေကငွေစုံတမီကိုင်လီဂျန်နာတယောက်ကိုဝင်ရှိနေလားမရှိဘူးလားဆိုပြီးတော့လာတော်တော်ကြာကောလာဟာလာတွေထွက်နေပြီးတော့နောက်မှာတော့အခုသူကသူ့ရဲ့ချစ်သူရက်အဆိုတော့ Travis Scott ကိုရေးထားတာပါသူကိုဝင်ရှိတယ်ဆိုတာဖွင့်မပြောခဲ့တဲ့အတွက်လဲခွင့်လွှတ်စေခြင်းနဲ့လို့ကိုင်လီဂျန်နာကသူ့ရဲ့ပရိသတ်တွေကိုတောင်းပန်သွားပါတယ်လူတွေထင်ချင်းမျိုးစုံပေးနေချိန်မှာသူဒီသတင်းကိုဖုံးထားခဲ့တဲ့အတွက်စိတ်မကောင်းပါဘူးလို့ကိုင်လီဂျန်နာကရေးထားပါတယ်သူကိုဝင်ရတာကိုမကြော်ညာခြင်းလို့ဖုံးထားခဲ့ရတာပါလို့လည်းသူကပြောပါတယ် ကိုင်လီဂျန်နာရဲ့အင်စတာဂရမ်စာမျက်နှာမှာတော့ကလေးမွေးပြီးပြီးခြင်းပဲမွေးခမ်းထဲမှာသူ့ရဲ့သမီးလေးကိုခြိထားတဲ့ပုံဗီဒီယိုကိုထူအော်ဒေါ်တာသမီးလေးအတွက်ဆိုပြီးတော့ YouTube ဗီဒီယိုတင်ထားပါတယ်အမေရိကန်ပြည်သူမှာအရန်လူကြိုက်များတဲ့အမေရိကန်ဘောလုံးနောက်ဆုံးဘောလုံးပွဲစူပါဘောလ်သတင်းအတိုင်းအတာဖြစ်ဆိုရင်တော့ဒီကိုင်လီဂျန်နာကလေးမွေးသွားတယ်ဆိုတဲ့သတင်းကထွစ်တာလူမှုကွန်ရက်ပ
blue jean baby, LA lady.
Namajo British Hazuroji, Elton John Tia. Do ye don't name now song cabale pure be dying? Do ye me dazu buago, bubble a chain beijing low? Nele pure be wagon in Nara Melo, Zanoila Nessali Yenigabe, Jinya Dawari. At that connoisseur, you are shibi pide, Suro Elton Jonga, and looking at the dangazejo shibio, Debia Quia, a gonzo, Suro de Opsipari. Do ye ain't number David Furnish Ned Duma, Dalinia shibi de now. Do ye boadre, Uzabia me yariga, Piane Dwailo. New York, you got the dinner, I see no more. Elton John,
I want to spend more time with them. I have to spend more time with them. I'm their father. David is their father. They give us so much joy. I don't want to miss too much.
Farewell Yellow Brick Road. No set cabaret, a wire, okay, landlady's ray. Do you know some of your yikiga? The town says, American Bianzuma, Satima, Sipio, Dagwalo, Net, Dwayo, Piovie, Buezinega. Now don't it, not town, not set a kunima, son Damawa. Do you gemma is our cool, and I use a British at the remediary, my pioneer at the ringer to guard Ninsovari? Do a third second in the tear, Niazoma, Piovie Lagera, Kuro, clearly she has a key to form a pin, I know, Lutugabe Piovari. Elton John do ye muda, furnished to Natal Salima, letter Kesabro, Druga, and Army can Diego go in some kind beyond Witari, at that connene, Zacharine, Nani, Elijah's red darling, Yau Shivari.
သူအရင်တုန်းကဆိုရင်သူ့ရဲ့သားတွေကိုချစ်တယ်လို့ဘယ်အရာကိုမှချစ်နိုင်လိမ့်မယ်လို့မထင်မိဘူး။သူကိုယ်တိုင်လည်းအဖေတယောက်ဖြစ်လာလိမ့်မယ်လို့မထင်ထားဘူး။သူ့ဘာသာသူအရင်တကူကောင်းဆန်တဲ့သူတတ်မှတ်ချက်တွေအများကြီးနဲ့နေတတ်တဲ့လူလို့ထင်ထားခဲ့လို့ဝန်ခံသွားခဲ့ပါတယ်။သူရဲ့ဂီတအသံစင်တွေတစ်ချင်းနေနောက်ပြီးတော့ The Lion King နဲ့ Billy Elliot လို့ပြားဆက်တွေနဲ့ Grammy ဂီတဆုနဲ့ Oscar ပြီးတော့ Tony ဆုတွေအများကြီးရထားတဲ့ Elton John ဟာဆက်ပြီးတော့ဂီတဖန်တီးမှုတွေလှုပ်သွားမှာပါဒါမဲ့လည်းဖျော်ဖြေခီးစဉ်တွေပြီးသွားရင်တော့နှစ်နှစ်သုံးနှစ်လောက်ခဏနားမယ်လို့ပြောထားပါတယ်တစ်ချင်းကအရက်သေးစားတောက်စားဘိန်းဖြူပါတုံးပြီးတော့ပါတီတက်ပွဲခံတဲ့ Elton John ကကိုခံအားကြစင်တဲ့အစ်ယောဂတိုက်ဖြတ်ရမှာတော့ပထမဦးဆုံးပါဝင်လှုပ်ဆောင်တဲ့နာမည်ကျော်အမှုပညာရှင်ဖြစ်ပါတယ်။သူ့ရဲ့ AIDS Foundation ပရာဟိတအဖွဲ့ကိုသူက1992ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးတော့ယောဂကာကွယ်ရေးနဲ့ကုသရေးလုပ်ငန်းရပ်တွေအတွက်ဒေါ်လာတန်ပေါင်းများစွာအလွန်ငွေရှာပေးနိုင်ခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးတနာကျော်ရဲ့တက်တန်ရောင်သတင်းလွှာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်အမေရိကန်ပြည်ထောင်စုမှာဖူးဘရိုက်ပညာတော်သင်ဆုရပြီးတစ်တော်ပညာမဟာဘွဲ့အတွက်လေ့လာနေသူကူသူရကျော်ရဲ့ယုံကြည်ရာတွေကိုနားဆင်ကြည့်အောင်ပါမန်မိုးဖြူကတင်ဆက်တာပ
ါကျွန်တော်တော့ဖူးဘရိုက်စကောလာရှစ်အထောက်ပံ့နဲ့အမေရိကန်ပြည်ထောင်စုမှာဘာသိပ္ပံဘွဲ့သင်တန်းတက်ရောက်နေရကျောင်းသားတယောက်ဖြစ်ပါတယ်ကျွန်တော်အထူးပြုလေ့လာတဲ့ဘာသာရပ်ကတော့တက်တော့ပြင်ရဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီအစီအစဉ်မှာကျွန်တော်ယုံကြည်ရလေးတစ်ခုကိုကျွန်တော်မျှောက်ချင်ပါတယ်ကျွန်တော်ပြည့်စုံလေးတစ်ခုကိုဥမာထားပြီးတော့ကျွန်တော်ယုံကြည်တာလေးကိုကျွန်တော်ပြောပြချင်ပါတယ်တခါတုန်းကအင်ဘရကြီးမားတဲ့ကျောက်တုံးကြီးကစံကြောင်းလေးကိုပိတ်ပြီးတော့မှသူကတီးချိနေတယ်ပေါ့နော်အဲ့တော့စံကြောင်းလေးနဲ့ကျောက်တုံးကြီးနဲ့ရင်ဆိုင်ကြုံတို့ကြပြီပေါ့နောက်ဆုံးမှာတော့စံဆောင်လေးကကြောက်တုံးကြီးကိုချိုဖြတ်ပြီးတော့သူ့သွားလေးကိုခီးကိုဆက်လက်သွားနိုင်ခဲ့တယ်ပေါ့နော်အဲ့တော့တရားလေးကိုကြည့်မယ်ဆိုရင်ကျွန်တော်စဉ်းစားကြရည်အများကြီးထွက်လာတယ်ပေါ့ကြောက်တုံးကြီးကကြီးမာတယ်ဒူးနေတယ်နဲ့ရှိတယ်ကြက်လက်မှားချင်မှုအရာကြီးမယ်ဆိုလို့ရှိရင်လည်းစံဆောင်လေးတက်သွားအများကြီးတားတယ်ပေါ့ဆန်းကြောင်းလေးမှာတော့သူကကြောက်တုံးကြီးလိုဒူးနေတယ်လည်းမရှိဘူးကျစ်လက်မှာကြောက်မှုအရာလည်းသူအားနေတယ်ပေါ့အဲ့တော့ခွန်ရအရာကြီးမယ်ဆိုလို့ရှင်ဆန်းကြောင်းလေးကကြောက်တုံးကြီးလိုမကြီးမောက်ခဲ့ဘူးပေါ့ဒါပေမဲ့ဆန်းကြောင်းလေးမှာဘာအသက်ချင်းရှိလဲဆိုတော့အချိန်နဲ့မျှကြောက်တုံးကြီးကိုစဉ်းစားမပြတ်သူကပုတ်တိုက်စီးစင်းနေတာပဲအဲ့တော့နောက်ဆုံးမှာတော့တရားကြီးမားပါတယ်ဆိုတော့ကြစ်လက်မှာကြောပါတယ်ဆိုတော့ကျောက်တုံးကြီးဖောက်ထွက်ကြောပြပြီးတော့သူသွားလို့ရခီးသူသွားနိုင်ရပါတော့လားတူပဲအဥမာလေးကိုကြည့်ပြီးတော့ဟောမှာကျွန်တော်ပြန်ပြီးအသုံးချလို့ရပါတယ်ကျွန်တော်ရဲ့စတင်ခဲ့တဲ့ဘဝတွေကပြည့်စုံခြင်းမှပြည့်စုံမယ်ဆင်းရဲကောင်းဆင်းရဲမယ်ချိုးတဲ့ကောင်းချိုးတဲ့မယ်ဒုက္ခတွေနဲ့ပင်လယ်ဝေးကောင်းဝေးခဲ့မယ်ပေါ့နော်ဒါပေမဲ့ဘယ်လိုဖြစ်ဖြစ်ကိုရောက်တဲ့နေရာကိုရောက်တဲ့ဒေတာကိုရတဲ့အလုပ်မှာကိုဒီဇိုင်းမမနဲ့ကြိုးစားအထုတ်မယ်ဆိုလို့ရှင်အချိန်တန်လို့ရှင်တော့ဒါပညာရေးဖြစ်လို့ပညာရေးဆိုတာကကျွန်တော်တို့ဘွဲ့ဒီဂရီရမှာမဟုတ်ပါဘူးလက်မှုပညာစက်မှုပညာစသဖြင့်ပေါ့နော်ပညာရေးဆိုတာအများကြီးရှိပါတယ်အဲ့တော့ပညာရေးပြည့်ပြီးတော့မှနောက်တစ်ချိန်မှာကိုရတဲ့ချိန်တိုက်တဲ့တမိုးရှိတဲ့အရာတွေတမိုးရှိတဲ့အချိန်တွေကိုရရှိပိုင်ဆိုင်ရမှာဖြစ်ပါတယ်အဲ့တော့ဘဝဆိုတော့ဒီလိုပဲတက်လိုက်ကြလာပဲပေါ့နော်ဘလို့ပဲကြုံတွေ့ကျွန်တော်အင်အားမလျှော့ဘဲနဲ့ဆန်ချောင်းလို့ရဲ့ဆောင်ရွက်မှုဥမာထားပြီးကျွန်တော်စဉ်းစားမပြတ်ဒီဇိုင်းမမှန်စူးစမ်းထုတ်တော့မှာဆိုရင်အင်အားကြီးမှာပါတယ်စိတ်ကမှုအပြည့်ရှိပါတယ်ဆိုတော့ဘဝဆိုတဲ့
ီကျောက်တုံးကြီးကိုချုပ်ဖြတ်ပြီးတော့ကျွန်တော်သွားလို့ရခဲ့ပြီကျွန်တော်ရရှိမယ်အော်မြူပန်နန်ကိုကျွန်တော်ရရှိမှာဖြစ်ပါတယ်အဲ့တော့စူးစမ်းဖို့လိုပါတယ်စဉ်းစားမပြတ်စူးစမ်းဖို့လိုပါတယ်စူးစမ်းဆိုင်နဲ့စဉ်းစားမပြတ်စူးစမ်းအားထုတ်သွားမယ်ဆိုလို့ရှိရင်ကျွန်တော်ဘဝမှာကျွန်တော်ဖြစ်ခြင်းနဲ့အောင်မြင်မှုတွေကျွန်တော်ဖြစ်ခြင်းနဲ့အရာတွေကိုရရှိနိုင်ပါတယ်ဆိုတော့ဟောပြောချင်တယ်ပဲကျွန်တော်ဒီကုန်းချုပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။မနက်ပြန်အင်္ဂါည VOA တိုင်းရိုင်းလေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသေးပေးပြစီခင်ဗျာ
ဇခိုင်းရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါတယ်ဇခိုင်းပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချဉ်းကပ်တဲ့နေရာမှာနိုင်ငံတော်ချုပ်ချာအာဏာလုံခြုံရေးကိုအလေးထားသင့်သလားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလားဒီနှစ်ခုစလုံးကိုဟန်ချက်ညီမြအောင်လို့စောင်းရနိုင်မဲ့နီလန်ရောဖြစ်နိုင်ပါသလားလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြလူတဲ့တော်ရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့ email လိပ်စာက bambis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအချင်းချုပ်ကိုမတ်သိန်ကီထက်ကပြောပြပေးမှာပ
ါ။မြောက်ကိုရီးယားအနေနဲ့အဓိပ္ပာယ်ရှိတဲ့စစ်ဆက်ဆွေးနွေးမှုလုပ်ဖို့အဆင်သင့်ဖြစ်တယ်ဆိုတာကိုပြသမှာသူ့ရဲ့နျူကလ িয়ার နဲ့ပရင်တက်ဒုံးကျည်အစည်းအဝေးနေ့အရေးစစ်ဆက်ဆွေးနွေးမှုတွေဖြစ်နိုင်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့တင်းလာနေမှာပြောဆိုလိုက်ပါတယ်။ကွဲကွဲပြားပြားဖြစ်ဖို့အချိန်ဆောလွန်သေးတယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Tillerson ကအီဂျစ်နိုင်ငံခီးစဉ်အတွင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမနစ်တင်းကနေနေ့ကလေရင်ပြတ်ကျခဲ့တာမှာလိုက်ပါသွားသူ82ဦးစလုံးတိတ်ဆုံးခဲ့ကြရပြီးတဲ့နောက်ဒီကနေ့တင်းလာနေမှာတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစုံစမ်းရမှုတွေကနှင်းနေဖုံးနေတဲ့ကွင်းပြင်ထဲမှာတိတ်ဆုံးသူတွေရဲ့ကျဉ်ကြံရုပ်လောင်းနေတဲ့တဲလွန်စာတွေကိုရှာဖွေနေကြပါတယ်။အသက်5နှစ်ကနေ89နှစ်ကြားခီးတဲ့65ဦးလိုက်ပါခဲ့တာလို့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်တဲ့စာရင်းမှာဖော်ပြထားပေမယ့်ဘယ်နိုင်ငံသားတွေဖြစ်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။အာဖဂန်နစ္စတန်နဲ့နေဆပ်ပါကစ္စတန်ဘက်မှာအမေရိကန်တို့ရဲ့အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရတဲ့စစ်သွေးကြွတွေထဲမှာမတရားအသင့်ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ဒုတိယအကြီးအကဲလည်းပါဝင်ခဲ့တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကဒီကနေ့တနင်္လာနေ့မှာအတည်ပြုပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးရင်းနေတဲ့အခြေခံအဆောက်အုံတွေအရေးကိန့်တွဲဖြစ်ရှင်းမဲ့ဒေါ်လာ 1.5 ထရီလီယံတန်အစီအစဉ်ကိုဒီကနေ့တနင်္လာနေ့မှာပဲသမ္မတဒေါ်နယ်ထရန့်ကရှင်းပြမှာဖြစ်ပြီးကနအူးလုပ်ငန်းတွေကိုဆွေးနွေးဖို့အတွက်ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ White Zonyet ဖြစ်ပါတယ်။VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ1925/32နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးညဉ့်ညမ်းနေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.